တောင်အာဖရိကနိုင်ငံမှာတွေ့ရှိတဲ့ COVID-19 ကပ်ရောဂါဗိုင်းရပ်စ်ပိုးသစ်ကြောင့်အတီးပြူလူနာတွေဆေးရုံတက်ကုသသူတွေနဲ့သေဆုံးမှုတွေပိုများလာတယ်လို့တောင်အာဖရိကကျန်းမာရေးအာဏာပိုင်တွေကပြောဆိုလိုက်ပါတယ်တောင်အာဖရိကမှာအခုဖြစ်ပွားနေတဲ့ 501V2 လို့ခေါ်တဲ့ COVID virus ပိုးမှုကွဲအသစ်ဟာမူလကိုရိုနာဗိုင်းရပ်စ်ပိုးထက်ကိုပိုပြီးတော့ကူးစက်နိုင်တဲ့နှုတ်မြန်တယ်လို့ကျန်းမာရေးအရာရှိတွေကတင်းနာနေကပြောဆိုလိုက်ပါတယ်။ဗီတိန်မှာတွေ့ထားတဲ့ COVID ပိုးနဲ့မျိုးဗီဇမတူတဲ့အခုအာဖရိကမှာတွေ့ရှိတဲ့ COVID-19 ပိုးသစ်ကိုအတည်ပြုထားတဲ့ COVID-19 ရောဂါကာကွယ်ဆေးတွေနဲ့ကာကွယ်နိုင်မှာမလားဆိုတာကိုလည်းတောင်အာဖရိကဆေးသိပ္ပံပညာရှင်တွေစဉ်းစားဆောင်ရွက်နေပါတယ်။တောင်အာဖရိကအာဏာပိုင်တွေဘက်ကတော့အခုတွေ့ရှိထားတဲ့ကိုရိုနာဗိုင်းရပ်စ်မျိုးစိတ်ဗီဇပိုးသစ်ထိန်းချုပ်နိုင်ရေးလော့ခ်ဒေါင်းစီမင်းအသစ်တွေနဲ့ကန့်သက်တားမြစ်ချက်တွေပိုတိုးမြင့်လှုပ်ဆောင်နေပါတယ်။တောင်အာဖရိကမှာကိုဗစ် -19 ကူးစက်မှုပေါင်းက6,200ကျော်ရှိနေပါတယ်။ကိုဗစ်ကြောင့်သေဆုံးသူပေါင်းကတော့24,600ကျော်ထိရှိနေပါတယ်လို့အမေရိကန်ပြည်ထောင်စုဂျွန်ဟော့စကင်းသက္ကသိုလ်ကကိုရိုနာဗိုင်းရပ်စ်ဆိုင်ရာဆေးသုတေသနစင်တာကသတင်းထုတ်ပြန်ထားပါတယ်ရှင်။